မြန်မာနိုင်ငံကလိုက်နာလှုပ်ဆောင်ရမယ့်ဂျာပြတ်အရေးပေါ်စီမံချက်၄ခုကိုနိုင်ငံတကာတရားခုံရုံး ICJ ကချမှတ်လိုက်တဲ့ပေါ်ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူတရက်စ်ကကြေညာလိုက်ပါတယ
် That the Secretary General welcomes the order of the International Court of Justice indicating provisional measures in the case of the Gambia
လူမျိုးတွင်းတပြတ်မှုဒါစီကာကွယ်ရေးဆိုင်ရာသဘောတူစာချုပ် Genocide Convention ကိုချိုးဖောက်တယ်လို့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုဆွဆွဲထားတဲ့အမှုမှာဂျာပြတ်အရေးပေါ်စီမံချက်တွေလှုပ်ဆောင်ဖို့နိုင်ငံတကာတရားခုံရုံးရဲ့အမိန့်ကိုဒွေမှုချုပ်ကကြေညာပါတယ်နိုင်ငံကငင်းပွားမှုတွေကိုဖြေရှင်းဖို့ငင်းချမ်းတဲ့နိလန့်တွေအသုံးပြုတာကိုအတွင်းမှုချုပ်ကအခိုင်အမာထောက်ခံပါတယ်။ကုလသမဂ္ဂပြည်ညင်စာရန်နဲ့တရားရုံးရဲ့ပြဋ္ဌာန်းဥပဒေတွေအရတရားရုံးဆုံးဖြတ်ချက်ကိုမဖြစ်မနေလိုက်နာလို့ဆောင်ရမှာဖြစ်ပြီးတရားရုံးအမိန့်ကိုမြန်မာနိုင်ငံကအပြည့်အဝလိုက်နာမယ်လို့အတွင်းမှုချုပ်ကယုံကြည်ပါတယ်။တရားရုံးကအမိန့်ချမှတ်ထားတဲ့ဂျာပြတ်ရေးပေါ်စီမံချက်တွေကိုတရားရုံးရဲ့ပြဋ္ဌာန်းဥပဒေအရအတွင်းမှုချုပ်အနေနဲ့လူညုံရေးကောင်စီထံချက်ချင်းပေးဖို့မှာဖြစ်ပါတယ်လို့အတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါ။တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကြာသပတေးနေ့နောက်ပိုင်းမှာလည်းပြည်စုံနဲ့ထုတ်ပြန်ချက်တစ်ခုထုတ်ပြန်ထားပါရယ်။ ICJ ရဲ့အခုဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF အပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကကြိုဆိုကြသလိုအနောက်နိုင်ငံအများအပြားကလည်းကြိုဆိုကြပါရယ်။မြန်မာနိုင်ငံမှာလူမျိုးတွင်းတပြတ်မှုလို့ရတွေဆက်ပြီးဖြစ်အောင်ဒါစီရေဂမ်ဘီယာနိုင်ငံဘက်ကရှောက်ထားတဲ့အရာကြားပြလိုက်နာလှုပ်ဆောင်ရမယ့်အချက်လေးချက်ကိုကြာသပတေးနေ့မှာ ICJ ကဆုံးဖြတ်ချက်ချခဲ့တာပါ။လူမျိုးတွင်းတပြတ်မှုမြောက်တဲ့လူရက်တွေမဖြစ်အောင်ကာကွယ်ပေးဖို့မြန်မာစစ်တပ်အပါအဝင်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့လူမျိုးတွင်းတပြတ်မှုမြောက်တဲ့လူရက်တွေမကျူးလွန်ဖို့နဲ့ကျူးလွန်အောင်လှုပ်ဆော်တာတွေမဖြစ်အောင်ထိန်းချုပ်ဖို့ကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေကိုမဖျက်ဆီးဖို့နဲ့မြန်မာနိုင်ငံလက်မှတ်ရေးထိုးထားတဲ့လူမျိုးတွင်းတပြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ကာလမှာမြန်မာနိုင်ငံဘက်ကစောင့်ရွက်နေတာတွေကိုလေးလအတွင်းပထမတစ်ကြိမ်အစီရင်ခံစာတင်ဖို့နောက်ပိုင်းမှာတော့6လတစ်ကြိမ်တင်ပြဖို့ ICJ တရားသူကြီးတွေကတင်ကြေညွတ်တဲ့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာဆွေရဘက်ကတော့အခုလိုဆုံးဖြတ်ချက်ပေါ်မှတ်တမ်းတင်ထားရှိပြီးမကြာသေးမီကထုတ်ပြန်ခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအရရခိုင်ပြည်နယ်တွင်လူမျိုးတုံးစီဖို့မလုပ်ခဲ့ဘူးလို့ထပ်မံညင်းဆိုပါတယ်။အစီရင်ခံစာမှာဖော်ပြခဲ့တဲ့ဆရာဆွေးမှုတွေကိုလည်းမြန်မာနိုင်ငံတွင်တရားစီရင်ရေးစနစ်အရစုံစမ်းစစ်ဆေးရေးယူနေတယ်လို့တာတာပရီနေမြန်မာဆွေရထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပြီးအချက်လက်မှားတွေကြောင့်မြန်မာနဲ့တခြားနိုင်ငံတို့ကြားဆက်ဆံရေးကိုလည်းထိခိုက်ခဲ့ရတယ်လို့ပြောပါတယ်။ICJ နိုင်ငံကတရားရုံးဟာအမှုကိုစတင်ကင်တွယ်တဲ့အချိန်ကစပြီးအကာအကွယ်ပေးရေးအစီအစဉ်တွေမလုပ်ခဲ့ဘူးလို့ဝေဖန်ခံရမှာဆိုတဲ့အတွက်အခုလိုဂျာပြတ်အမိန့်ကိုချမှတ်တာဖြစ်တယ်လို့မြန်မာဆွေရရဲ့ကြေညာချက်ထဲမှာဖော်ပြထားပြီးဒီဆုံးဖြတ်ချက်ဟာအမှုရဲ့စီလျော်ခိုင်မာမှုကိုတရားရုံးအနေနဲ့စီရင်ခွင့်ရှိမရှိလက်ခံကြားနာခွင့်ရှိမရှိဆိုတာနဲ့လူမျိုးတွင်းတပြတ်မှုကျူးလွန်ကြောင်းကြိုတင်ဆုံးဖြတ်တဲ့သဘောလုံးဝတက်ရောက်စေမှာမဟုတ်ကြောင်း ICJ တရားရုံးရဲ့ပြောကြားချက်ကိုလည်းအဆိုရထုတ်ပြန်ချက်မှာကိုးကားဖော်ပြထားပါတယ်